NLD ပါတီရဲ့ဥပဒေကြံပေးတရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာပါဝင်ခဲ့တဲ့တရားခံလေးဦးကိုမြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့တတိယအကြိမ်ရုပ်ထုတ်ပါတယ်။တရားလွှတ်တော်ရှိနေဦးကိုနီလှုပ်ကြံမှာပါဝင်ခဲ့တဲ့ကြည်လင်း၊ဇေယျဖြိုး၊အဝင်းစော်နဲ့အဝင်းထွန်းတို့လေးဦးကိုလူတက်မှုလက်နက်ကင်ဆာမှုစတဲ့ပုံမှန်တွေနဲ့တရားစွဲဆိုပြီးပြီးခဲ့တဲ့မတ်လ3ရက်မတ်လ18ရက်နေ့တွေကနှစ်ကြိမ်ရုပ်ထုတ်ခဲ့ပြီးတော့ဒီကနေ့မှလက်နက်မှုကိုစတင်စစ်ဆေးပါတယ်။ရှိနေဦးကိုနီလှုပ်ကြံတက်ဖြတ်ခံရတာအခုဆိုရင်2လနီးပါးရှိတော့မှဖြစ်ပေမဲ့ဒီလှုပ်ကြံမှုနဲ့ပတ်သက်လို့နောက်ွယ်ကအဓိကငွေပေးစေခိုင်းခဲ့တဲ့ဒုတိယဘုံမှူးကြီးဟောင်းအောင်ဝင်းခိုင်ကိုတော့အခုချိန်ထိမဖမ်းမိသေးပါဘူး။အခုဆိုရင်ထွက်ပြေးတိမ်းရှောင်နေတဲ့တရားခံအောင်ဝင်းခိုင်ကိုတရားရုံးကဖမ်းဝရန်ထပ်မံထုတ်ပေးဖို့ကိုပြီးခဲ့တဲ့ရုံးချိန်မှာမြောက်ပိုင်းခရိုင်တရားရုံးကပတ်လပ်လိုက်ပေမဲ့ဒါကိုတိုင်းတရားရုံးထိထပ်မံတင်မယ်လို့တရားလူရဲ့ရှေ့နေဦးနေလာကပြောပါတယ်
။ဝရန်ထုတ်တဲ့ခါကြလို့ရှိရင်ကိုဖမ်းမိနိုင်တယ်ဖမ်းမိနိုင်အောင်ဆိုတဲ့အပိုင်းဟာအခုဆိုလို့ရှိရင်လည်းဗျာကျေမုံငိတက်ဖွဲ့ရတဲ့ရှာရဲတမတော်ရပူပေါင်းရှာဖွေမယ်လို့ပြောတယ်ဒီရှင်ကြီးရှာမတွေ့သေးဘူးအဲ့ဒါဖမ်းမိရင်ဖမ်းမိရဲ့အပိုင်ကျွန်တော်တို့တင်ပြတဲ့အပိုင်ကဘာလဲဆိုတော့ဟိုဝရန်ထပ်မံထုတ်ဆင်ပြီးတော့ရှာဖွေကိစ္စတွေဆောင်ရပြီးတဲ့အခါမှာသူတို့ဆောင်ရချက်မှတ်တမ်းမှတ်ရတဲ့အားလုံးတရားခွင်တွေကိုကျွန်တော်ရောက်ချင်တာတရားရုံးရဲ့အမှုရဲတွေကိုရောက်ချင်တာဒုတိယယူရချက်ပါတတိယရဲတက်ဖွဲ့နဲ့တမတော်ကရှာဖွေတာလို့မတွေ့တဲ့အပိုင်နဲ့ကျွန်တော်တွေ့ရှိတယ်သို့သောညာလေးပဲဒီသူ့ကိုဘယ်လိုကြိုးစမ်းရှာဖွေခဲ့တယ်ဆိုတဲ့အထောက်အထားဆောင်ရဆက်တဲ့အားလုံးကတရားရုံးအမှုရဲတွေမှာကျောက်တိနေလူယူဆလို့တရားကိုခြောက်ထားတာဖြစ်ပါတယ
်ဒုတိယဘုံမှူးကြီးဟောင်းအဝင်းခိုင်ဟာနေပြည်တော်ကဗရာစေးဥယျာဉ်အနီးမှာပျောက်ဆုံးသွားကြောင်းပြည်ထရေးရာသတင်းထုတ်ပြန်ထားပါတယ်အခုဆိုရင်တရားခံလေးဦးကိုပဲဒီလှုပ်ကြံမှုနဲ့အဆုံးသတ်လိုက်ဖို့အခြေအနေတွေမြင်တွေ့နေရပြီးနောက်ွယ်ကစေခိုင်းသူတွေကိုဆက်လက်ဖော်ထုတ်နိုင်ဖို့အတွက်ထွက်ပြေးနေတဲ့အဝင်းခိုင်ဖမ်းမိဖို့အရေးကြီးရမှုဒါဟာမြန်မာနိုင်ငံရဲတပ်ဖွဲ့မှအဓိကတာဝန်ရှိတယ်လို့တရားလွှတ်တော်ရှေ့နေဦးကြီးမြင့်ကထောက်ပြပါတယ
်အဝင်းခိုင်ကိုဖမ်းမိရတဲ့ရဲတပ်ဖွဲ့ကအပြင်းထန်ကြိုးပမ်းနေတယ်ဆိုတော့ထုတ်ပြန်ချက်တွေဆောင်ရွက်ချက်တွေအဲ့လက်ဆရာတွေကလုံးဝမတွေ့ဘဲနဲ့အေးလွတ်လဲပြီးရောပေါ့ကွာမိတဲ့အချိန်ဖမ်းမယ်ဆိုတာမျိုးဖြစ်နေတာကိုတွေ့ရတယ်ကြောင့်ကျွန်တော်တော်တော်လေးအားမရဘူးဗျာကျွန်တော်ကတော့အဲ့အဝင်းခိုင်လွတ်နေတယ်ကိုယ့်တိုက်ပြည်တွင်းမှာရှေ့သားနဲ့လွတ်လဲနေတယ်အဝင်းခိုင်ဖမ်းမိတဲ့အတွက်ကျိုးပမ်းအားထုတ်မှုတွေမှာအားရလောက်မရှိတဲ့အတွက်ကြောင့်မို့အန်လီနာဂါကြီးဥတည်ဦးကလည်းပြောပါတယ်သူ့လုံးအားသင့်နေတယ်ဒီတရားခံတွေကိုအများဆုံးမဖမ်းနိုင်သေးတဲ့အတွက်ကျွန်တော်လည်းအဲ့တိုင်းပဲကျွန်တော်လည်းတော့အားသင့်နေဗျာအဲ့ဒါဒါမှမဟုတ်အပြန်ဖမ်းမိရတဲ့ဆောင်ရွက်တင်တယ်လို့ကျွန်တော်ကတော့ရဲတပ်ဖွဲ့ကိုအဲ့တော့ညီလေဗျာ
ဒုတိယဘုံမူကြီးဟောင်းတအုပ်ဖြစ်တဲ့အဝင်းခိုင်ဟာမြန်မာနိုင်ငံမှာလုံခြုံရေးအတင်းကျပ်ဆုံးဖြစ်တဲ့နေပြည်တော်ကိုဘာကြောင့်ထွက်ပြေးရတာလဲဆိုရယ်မိကုန်းတွေကအဓိကကြနေပြီးဒီလူတက်မှုမှာတက်မတော်ကအရာရှိဟောင်းတွေပါဝင်နေခြင်းဟာမြန်မာနိုင်ငံရဲ့တက်မတော်ရဲ့ဂုဏ်သိက္ခာအတွက်မကောင်းဘူးလို့တရားလွှတ်တော်ရှိနေတအုပ်ဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကလည်းထောက်ပြပါတယ
်သူကတို့ဗျာတက်ကနေလေဒုဘုံကြီးအစီအစဉ်နေလာတာဆိုတော့တော်တော်လေးကျွမ်းကျင်တယ်ပေါ့ဗျာတော်ကျွမ်းတဲ့သဘောရှိတယ်မိအောင်ဖမ်းဖို့ကမြန်မာနိုင်ငံရဲတပ်ဖွဲ့တစ်ခုလုံးရဲ့တာဝန်ဖြစ်သလိုစစ်ပဆိုင်ရာတော်လှန်ပုဂ္ဂိုလ်များအတွေ့လည်းပဲဒါအရေးကြီးတယ်ဘာဖြစ်လို့ဆိုဒီလူတွေကြောင့်တက်မတော်တဲ့အောင်းတွေရဲ့သိက္ခာလည်းအများကြီးကြားတယ်တက်မတော်တွေလည်းသိက္ခာကြားတယ်ဒါကြောင့်မို့ဒီဟာမျိုးတော့အမိအိမ်ကပိုက်စီတိုက်ပြီးတော့ရောင်ရှာဖမ်းမှုလူတွေမဟုတ်ရင်ကျန်တဲ့လူတွေတွေ့တယ်ပဲအံတရာယ်ရှိတယ်အားလုံးဝိုင်းဝန်းဖမ်းတင်တယ်လို့ကျွန်တော်ကအဲ့လိုပဲသိကြလို့ပါတယ
်လက်ရှိစုံစမ်းဖော်ထုတ်စစ်ဆေးချက်တွေအရာတရားလွှတ်တော်ရှိနေဦးကိုနီကိုလှုပ်ကြံဖို့အတွက်အုပ်စုလိုက်ကြိုတင်ကြံစည်တာတွေဒီလှုပ်ကြံမှုအတွက်ငွေကျပ်သိန်းထောင်နဲ့ချီးပြီးတော့အကုန်ကျခံတာတွေအပြင်နိုင်ငံမှာအရေးကြီးတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်ဦးဆောင်နေတဲ့ဥပဒေပညာရှင်တဦးကိုလှုပ်ကြံတာဟာတာမန်လူသက်မှုတစ်ခုမဟုတ်ဘဲနဲ့နိုင်ငံရေးလူတက်မှုဖြစ်တာမို့အမှုမှန်ကိုဆက်လက်ဖော်ထုတ်နိုင်ဖို့ဟာအရေးကြီးတယ်လို့မန္တလေးမြို့ကတရားလွှတ်တော်ရှေ့နေဦးသိန်းတန်းဦးကလည်းပြောပါတယ
်။အကြံရခဲ့ပါတယ်နော်။တန်နဲ့တော်ယူတည်တခုကိုလား။သူ့ရဲ့မျိုးကိုထုတ်ဖော်ရေးပြောရမှာပြဒါကုပေါ်မှာဝဲလို့ပြောကငိုချင်းချရတော့မလားမသိပါဘူးဗျာ။အဲ့ဒါလောက်ပဲကျွန်တော်တို့ညံ့ဖြစ်နေပြီလား။ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့အတော်ပါပဲ။ထူးချွန်ထက်မြက်တဲ့နေရာမှာဖမ်းမိညံ့တဲ့နေရာမှာဟိုနှလုံးမြိုင်နေပါလေချက်ချင်းပေါ်လိုက်နိုင်တာပဲ။ဒီဟာတော့တကယ်ကိုဒီနိုင်ငံကဒီအင်တာပိုနဲ့ဆက်ပြီးတော့နိုင်ငံကပြေးပေါက်တွေလည်းပိတ်ထားပြီးတော့ဒီနေဆက်တွေလည်းပိတ်ထားပြီးပြည်ရင်းမှာဒီချုပ်ချုပ်ချုပ်ချုပ်ပြီးတော့ကျွန်တော်တို့လုတ်သွားရင်မိမယ်လို့ကျွန်တော်မျှော်လင့်နေကျွန်တော်တို့ကတော့ဒီဟုတာမန်လူသားမဟုတ်ဘူးကျွန်တော်မယူဆဘူးအဲ့ဒီတည်းလေးနဲ့တဲ့နော်နောက်ခံအကြောင်းတရားတွေရှိတယ်လို့ကျွန်တော်ယူဆတယ်အဲ့တော့ဒီကိစ္စမှာအဲ့လိုအုံနဲ့ကျင်းနဲ့ဂိုင်းဖွဲ့ပြီးတော့လုတ်ကန်ဆောင်ရွက်ထားတဲ့နော်လုတ်ချမ်းမှုကြီးတစ်ခုကိုတာမန်လူသားမဟုတ်လေတစ်ခုလို့စုံစမ်းစစ်ဆေးဆောင်ရွက်တာမျိုးကျွန်တော်လုံးဝလက်မခံဘူးတရားမျှတမှုကိုကျွန်တော်တို့တတ်နိုင်တဲ့ဘက်ကစ조사ဆောင်ရွက်သွား
မယ်။ NLD ပါတီရဲ့ဥပဒေကြံပေးတရားလွှတ်တော်ရှေ့နေဦးကိုနီဟာပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကရန်ကုန်မင်္ဂလာတုံးလေစိတ်ရှိမှလှုပ်ကြံတက်ဖြတ်ခံခဲ့ရတာဖြစ်ပါတယ်။ဒီလှုပ်ကြံမှုနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေကပြီးခဲ့တဲ့ဖေဖော်ဝါရီလ28ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးအဲ့ဒီမှာရှေ့နေဦးကိုနီကိုတက်ဖြတ်တဲ့သူတွေဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်လူငယ်တို့တဘာဝပုံကိုရေးမုန်းနှီးမှုတွေကနေပြီးတော့ ဒီလူတတ်မှုကိုကျွလွန်စေခဲ့တယ်လို့ပြောဆိုတဲ့အပေါ်မှာအပြင်းအထန်ဝေဖန်ထောက်ပြနေကြပါတယ်ရှင်။